Burmese.
မင်္ဂလာပေါင်းတဲ့ပြည်စုံတဲ့ညနေခင်းမှာတော်ရရှိနေရှင်ဝါရှင်တန်မြို့တော် VOA American တန်ကနေခရစ်နှစ်2019နိုဝင်ဘာ5ရက်အင်္ဂါညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.19နဲ့25တို့ကနေထုတ်လွှင့်ပေးပါမယ်ရှင်ဒီမှာဧတနာကျော်ပ
ါကျွန်တော်အလုံးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အကျံပတ်ဝါရကိုအစိုးရရဲ့ကိုယ်တိုင်အားပေးနေရတဲ့နေ့ပတ်သက်လို့အမေရိကန်ရဲ့နှစ်ပတ်လည်စီရင်ခံစာမှာမြောက်ကိုရီးယားကိုထပ်သွင်းဖော်ပြတာဟာအမေရိကန်ရဲ့ရန်လိုတဲ့မူဝါဒအဖြစ်မြောက်ကိုရီးယားကတုံ့ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်စင်တာဆက်လက်နှိမ့်ချနေဆဲဖြစ်တဲ့အကြောင်းအမေရိကန်ခြေဆိုင် Freedom House အဖွဲ့ရဲ့စီရင်ခံစာတစ်ခါဖော်ပြပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပြီးတော့မှာပါ။
ဟုတ်ကဲ့ပါ။သတင်းတွေနောက်ပိုင်းမှာနားဆင်ရမယ့်အထက်မှာတော့ကျွန်တော်တို့သတင်းဆောင်မတွေတင်ဆက်ပေးတော့မှာဖြစ်ပါတယ်။
ဒီကံကြည့်ရအောင်သူရင်းမှုရဲ့လက်ထဲတွေဒါကောင်းကောင်းမွန်မွန်ကျွန်တော်တို့ကပြောင်းပေးအားပြီးတော့လက်ပေးခဲ့တာဖြစ်တယ်။ဒီလိုရှိရင်ခရီးကြီးရဲ့အဖြစ်လည်းပဲ
ရတဲ့အောင်ဒေတာကနေဖန်ဆီးပြီးခေါ်ယူသွားတဲ့ထဲကတချို့ဒီကနေ့ပြန်လွတ်လာပြီလို့ဆိုပါတယ်။သူတို့ဘလို့အခြေအနေတွေနဲ့ကြုံခဲ့ရပါလဲ။အပြည့်စုံနားဆင်ရမှာဖြစ်ပါတယ်။ဒီလိုမျိုးဖန်ဆီးသူတွေကအမျိုးသားလွတ်တော်ကိုယ်စားလှယ်ရဲ့အခြေအနေရောဘလို့ပါလဲ။သူရောပြန်လွတ်လာတဲ့ထဲမှာပါပါလား။ဒီသတင်းလည်းပြောပြမယ်အပြင်လာမယ့်2020ရွေးကောက်ပွဲအကြိုကာလမှာနိုင်ငံရေးပါတီတွေပေါ်မှာပြည်သူလူထုရဲ့စိတ်ဝင်စားယုံကြည်မှုအခြေအနေဘလို့ရှိပါလဲ။ဒါကိုလည်းမေးမြန်းပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒါရီမတိုင်ခင်မှာတော့အခုအရင်ကိုအောင်ရွှေဦးနဲ့ကိုရန်နိုင်ကကဘာတဲ့ရင်တွေကိုပြောပြပေးပါမယ်ရှင
်ကျပ်ပဝါရကိုအစိုးရကိုယ်ကအားပေးနေတာတွေနဲ့ပတ်သက်လို့အမေရိကန်ရဲ့နှစ်ပတ်လည်အစီအစဉ်ကစားမှာမြောက်ကိုရီးယားကိုထပ်သွင်းဖော်ပြတာဟာစွန့်နေဝဲတွေကိုကန့်တတ်ရောက်တဲ့အမေရိကန်ရဲ့ရန်လိုတဲ့မူဝါဒအဖြစ်မြောက်ကိုရီးယားကဒီနေ့ပဲတုံ့ပြန်လိုက်ပါတယ်2018ခုနှစ်အတွင်းကမ္ဘာတဝန်းချမ်ပီယံဝါရဆိုင်ရာအစီရင်ခံစာကိုတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြီးခဲ့တဲ့တောက်ချနေ့မှာပဲထုတ်ပြန်လိုက်တာပါ။အစီရင်ခံစာထဲမှာတော့အရင်တစ်နှစ်ထက်ဆိုင်ရင်မြောက်ကိုရီးယားအပေါ်ဝေဖန်မှုတွေရော့ကျသွားပေမဲ့အချမ်ပီယံဝါရကိုအစိုးရကိုယ်တိုင်ကကမ္ဘာကထလုပ်နေတဲ့နိုင်ငံစည်းဝင်ဖြစ်2019ခုနှစ်ကအတိုင်းဆက်လက်ထည့်သွင်းထားပါတယ်။မြောက်ကိုရီးယားအစိုးရပိုင်းကိုရီးယားဗဟိုသတင်းအေဂျင်စီကတော့အစီရင်ခံစာဟာရန်လိုတဲ့နိုင်ငံရေးအရွယ်ချက်တွေအကြီးအကျယ်ပါဝင်နေကြောင်းနိုင်ငံရေးဝန်ကြီးရဲ့ပြောဆိုချက်ကိုကူးကားပြီးဖော်ပြခဲ့တာပါ။မြောက်ကိုရီးယားပေါ်စန့်ကျင်တဲ့အမြင်တွေနဲ့ရန်လိုတဲ့သဘောထားတွေရှိနေတယ်ဆိုတော့ကိုထပ်မံပြသရရောက်တယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့လတဲ့စွန့်နေဝဲမှာကမ်းလှမ်းချက်စမ်းသစ်တွေကိုအမေရိကန်ဘက်ကတင်ပြနိုင်တာမရှိဘူးဆိုပြီးမြောက်ကိုရီးယားကတော်တော်ပြင်းနဲ့ထွက်သွားခဲ့တာပါ။နောက်ပိုင်းမှာလည်းတာဝန်ပြည်မင်းဆိုင်တုံးတွေပြန်လည်ဆန်းသပ်မှာဖြစ်တဲ့အကြောင်းချင်းချောက်ထားပါတယ်။သူသဖြင့်အမေရိကန်နဲ့ဆွေးနွေးပွဲတွေရှင်းထုတ်နိုင်ဖြစ်နေချိန်မှာအကြံဖက်ဝါရဆိုင်ရာအစီရင်ခံစာထုတ်ပြန်တာမြောက်ကိုရီးယားပေါ်စော်ကားတဲ့လုပ်ရည်ဖြစ်တဲ့အကြောင်းလည်းကြီးညာချက်မှာပြောဆိုထားတာပါ။မြောက်ကိုရီးယားကတော့တောင်ကိုရီးယားခရီးသည်လေယာဉ်တစ်စင်းကိုဘုံးပေါက်ခွဲမှုနဲ့နောက်တစ်နှစ်ဖြစ်တဲ့1988ခုနှစ်ကစလို့အစိုးရကလည်းအကြံဖက်ဝါရကိုအားပေးတဲ့နိုင်ငံဖြစ်နေအမေရိကန်ကစတင်ပြီးစီရင်သွင်းထားတာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုမှတော့ရေးပါတဲ့ရွေးကောက်ပွဲသုံးခုကိုဒီကနေ့မှကျင်းပသွားဖို့ရှိပြီးတော့တမန်ထရမ့်ကလည်း Republican Party ကိုကိုစားပြုပြီးဝင်ပြိုင်ကြမယ်ကိုယ်စားလောင်းနေဘက်ကနေမဲဆွဲစည်းရုံးနေပါတယ် Kentucky, Mississippi နဲ့ Virginia ပြည်နယ်အုပ်ချုပ်ရေးမှုရွေးကောက်ပွဲတွေကိုဒီကနေ့မှကျင်းပမှာဖြစ်ပြီးတော့တမန်ထရမ့်ဟာ Kentucky ပြည်နယ်ကလက်ရှိ Republican အုပ်ချုပ်ရေးမှု Matt Bevin အတွက်ရွေးကောက်ပွဲမတိုင်ခင်မနေ့ကမဲဆွဲပေးခဲ့ပါတယ် Kentucky ပြည်နယ်အုပ်ချုပ်ရေးမှု Bevin ဟာတမန်ထရမ့်ကိုထောက်ခံသူဖြစ်ပြီးတော့သူနဲ့ရှင်ပြိုင်မဲ့ဒီမိုကရက်ကိုယ်စားလောင်းကတော့ပြည်နယ်ရှိနေချုပ်ဒီဘက်ရှယ်ဖြစ်ပါတယ်မက်ဝေဗင်ရဲ့ဦးဆောင်မှုအောက်မှာကန်တက်ကီပြည်နယ်ရဲ့စီးပွားရေးဟာအောင်မြင်ဆုံးဖြစ်နေတယ်ဆိုပြီးတော့အဲ့ဒီကိုမသွားခင်မှာတမရထောင်ကတွစ်တာကနေရေးပါတယ်ဒါပေမဲ့လည်းဘေဗင်ဟာကျောင်းဆရာဆရာမတွေအပါအဝင်ပြည်နယ်မှာရှိတဲ့တခြားလူတွေနဲ့လည်းမသိမမြတ်ဖြစ်နေတဲ့အတွက်အများအားဖြင့် Republican ဒေသအနိုင်ရတဲ့အဲ့ဒီနေရာအတွက်လည်းအနိုင်ရမြဆိုတာမသိကြပဲဖြစ်နေပါတယ်လူထုစစ်တမ်းတွေမှာတော့သူနဲ့ဒီမိုကရက်ကိုယ်စားလှယ်လောင်းတို့ကြားမှာအကျိတ်နယ်ဖြစ်နေတယ်လို့ဖော်ပြပါတယ်။ဒီရွေးကောက်ပွဲတွေအတွင်းသမားထရမ့်ရဲ့မဟာမိတ်တွေဖြစ်တဲ့ Republican တွေအနိုင်ရမြဆိုတာကဒီလာမယ့်ဒီနှစ်မှာကျင်းပမယ့်2020သမားရွေးကောက်ပွဲမှာသမားထရမ့်အပေါ်မဲဆန္ဒရှင်တွေဘက်ကသဘောထားဘယ်လိုရှိနေဆိုတာကိုလည်းခံမှန်းတွက်ဆနိုင်မှာဖြစ်ပါတယ်။ဒါပြင်သမားထရမ့်မှာ2016တုန်းကသူအနိုင်ရခဲ့တဲ့ဒီ Mississippi ပြည်နယ်နဲ့ Louisiana ပြည်နယ်တွေကိုလည်းတွားရောက်ပြီးတော့မဲဆွဲစည်းရုံးတာတွေလုပ်ခဲ့ပါတယ်ခင်ဗျာ။
UN nuclear ဆိုင်ရာ2015ခုနှစ်နိုင်ငံတကာစာချုပ်ပါသဘောတူညီချက်တွေကိုမလိုက်နိုင်တော့တဲ့နောက်ဆုံးလို့ရတဲ့ခုအနေနဲ့ Foreign nuclear ဆိုင်ရာကဘိုးကွာဆက်တည်တဲ့ဓာတ်ငွေဖြစ်သွင်းတော့မှာဖြစ်တဲ့အကြောင်း UN နိုင်ငံကဒီနေ့ပဲကြေညာလိုက်ပါတယ်။ဘိုးကွာဆက် 1044 ခုကို Union ဓာတ်ငွေတွေမနှက်ဖက်စတင်ဖြစ်သွင်းမှာဖြစ်တဲ့အကြောင်းသမရဟာဆန်ရူခါနီကပြောဆိုလိုက်ကြပါ American Britain ပြင်သစ်ရုရှား၊ဂျာမနီ၊တရုတ်နိုင်ငံတို့နဲ့ UN နိုင်ငံခြားသဘောတူညီချက်အရ Foreign Nuclear ဆိုင်ရာကိုသုတေသနလုပ်ငန်းဖြစ်တာပြောင်းလဲအသုံးပြုဖို့တတ်မှတ်ထားဖြစ်ပါတယ်။ UN ကတော့သဘောတူညီချက်အရတန့်စင်ထားတဲ့ Uranium တွေသိမ်းဆည်းခွင့်ပမာဏကိုမချသေးရင်ကပဲကျော်လွန်စုဆောင်းခဲ့တယ်လို့တန့်စင်မှုအစဉ်တန်းကိုလည်းကျော်လွန်ထုတ်လုပ်ခဲ့တာပါ။စာချုပ်ပါကျန်နိုင်ငံတွေအနေနဲ့ UN ပေါ်ပိတ်ဆို့တံခတ်မှုတွေကိုဖြေလျှော့ဖို့သဘောတူညီချက်တိုင်းလိုက်နာသွားမယ်ဆိုရင်သူလုပ်နေရတွေကိုလည်းပြန်လည်ရုပ်သိမ်းပေးမှာဖြစ်တဲ့အကြောင်း UN သမ္မတကရုပ်မြင်သံကြားမင်းကွန်းထဲမှာထည့်ပြောသွားပါတယ်။ဒီရွေမျိုးတော်မှာရှိတဲ့ American တန်ရုံးကိုသိမ်းပိတ်ခဲ့တဲ့နှစ်40ပြည့်ပြီးနောက်တစ်ရက်မှာပဲ Uranium ထုတ်လုပ်မှုတွေတိုးမြင့်တဲ့အကြောင်း UN ဆွေးရကကျင်းပလိုက်တာလည်းဖြစ်ပါတယ်2015သဘောတူညီချက်ကိုမလိုက်နာတော့တဲ့ဘိုးခွားဆက်တွေကိုယူရီနီယံနဲ့တုံးပြီးပြန်လဲလက်ပတ်တော့မှာဖြစ်တဲ့အကြောင်းအီရန်ကမနေ့ကကျင်းပလိုက်တဲ့ပုံမှာတော့နျူကလ িয়ার နဲ့အချက်ကန်တဲ့လုပ်ရဖြစ်နေအမေရိကန်အစိုးရရဲ့အရှိတယောက်ကတုံ့ပြန်ပြောဆိုထားပါတယ်
2015ခုနှစ်ရာသီဥတုပြောင်းလဲမှုဆိုင်ရာပြောင်းလဲမှုတိုက်ဖြတ်ရေးဆိုင်ရာ Paris သဘောတူညီချက်ကနေနှုတ်ထွက်မဲ့အကြောင်းကုလသမဂ္ဂကိုအတည်ပြုအကြောင်းကြားထားပြီးဖြစ်တယ်လို့အမေရိကန်ကမနေ့ကကြေညာလိုက်ပါတယ်ဒီသဘောတူညီချက်ကနေနှုတ်ထွက်မဲ့အကြောင်းတရထောင်ကြေညာထားပြီးနှစ်နှစ်အကြာမှအခုလိုတရားဝင်အကြောင်းကြားလည်းဖြစ်ပါတယ်ဒီ Paris သဘောတူစာချုပ်ကအမေရိကန်လုပ်ငန်းရှင်တွေအလုပ်သမားတွေနဲ့အကွန်အန်းပြည်သူတွေအတွက်ဝန်ပိုစေတာကြောင့်တရားမျှတမှုမရှိဘူးလို့ယူဆတဲ့အတွက်တမန်ထရန့်ကအခုလိုနှုတ်ထွက်ဖို့ဆုံးဖြတ်တာလို့နိုင်ငံရေးဌာနပြောခွင့်ရက VOE ကိုပြောပါတယ်။ရာစုဥပြောင်းလဲမှုတိုက်ဖြတ်ရေးဆိုင်ရာသဘောတူညီချက်ကဒီရာစုနှစ်အတွင်းကမ္ဘာကြီးပြည်နွေးလာတာကို2ဒီဂရီစင်တီဂရိတ်လောက်အောက်ရောက်အောင်ချော့ချဖို့အတွက်ကြိုးပမ်းကြဖို့ရည်ရထားတာဖြစ်ပါတယ်။ကမ္ဘာတဝန်းဖလုံရင်တန်းဝဲထုတ်လွှင့်မှုမှာတရုတ်နိုင်ငံပြည်အမေရိကန်ဟာဒုတိယအများဆုံးနေရာမှာရှိတာပါ။အမေရိကန်အနေနဲ့2020နိုမာ4ရက်နေ့ကို Paris သဘောတူညီချက်ကနေအပြီးတန်နှုတ်ထွက်ဖို့ရထားတဲ့အတွက်နောက်ထပ်တစ်နှစ်လောက်အချိန်ရအောင်မှာဖြစ်ပါတယ်။ဒါဟာ2020အမေရိကန်သမ္မတရွေးကောက်ပွဲချင်းပါပြီးနောက်ထပ်ရလည်းဖြစ်ပါတယ်။တကယ်လို့ရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းတူကအနိုင်ရခဲ့မယ်ဆိုရင်တော့ January လမှာသမ္မတရာထူးယူပြီးတဲ့နောက်ဒီသဘောတူညီချက်ကနှုတ်ထွက်မဲ့အစီအစဉ်ကိုပယ်ဖျက်ခွင့်ရှိပါတယ်ခင်ဗျာ။
ဒီ American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်ဒီ American တဲ့မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်အစဉ်တန်းဆက်လက်နှိမ့်ချနေဆဲဖြစ်တဲ့အကြောင်းအမေရိကန်ခြေဆိုင် Freedom House အဖွဲ့ရဲ့အစိုးရအခမ်းအနားအသစ်ကဖော်ပြလိုက်ပါတယ်။အခြေလက်တွေရရှိဖို့ခက်ခဲတာကန့်တတ်တာအွန်လိုင်းသုံးသူတွေရဲ့အခွင့်အရေးတွေကိုချိုးဖောက်တာတွေကြောင့်အင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံဖြစ်နေလဲသတ်မှတ်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ဇွန်လကနေဒီနှစ်မေလအတွင်းလေးလာချက်တွေအရအွန်လိုင်းမှာလွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေပေါ်ပြစ်မှတ်ထားတာတွေရှိခဲ့ပြီးရခိုင်ပြည်နယ်အရေးပါဝင်ထိလွယ်ရှလွယ်ကိစ္စမျိုးတွေနဲ့ပတ်သက်လို့အွန်လိုင်းသုံးသူတွေပုံဝင်လင်းလင်းပြောဖို့တိုးဆုံနေချိန်မှာပဲစစ်တပ်နဲ့အာဏာရပါတီတွေကလည်းအင်တာနက်မှာအချက်လက်တွေကိုလုံးလုံးသုံးနေရတယ်ရှိတယ်ဆိုပြီးဖော်ပြထားပါတယ်။ဆိုရပေါ်ဝေဖန်သူတွေကလည်းဆက်သွယ်ရေးဥပဒေအပါအဝင်ပုံမှန်မျိုးစုံနဲ့အရေးယူခံရတာတွေရှိတာကိုလည်းထောက်ပြထားတာပါ။မြန်မာနိုင်ငံမှာအင်တာနက်ဝန်ဆောင်မှုတွေတိုးတက်လာပြီးပုဂ္ဂလိကမိုဘိုင်းကုမ္ပဏီတွေလုပ်ပိုင်ခွင့်တွေပိုရလာပေမဲ့စစ်တပ်ပိုင်လုပ်ငန်းကဈေးကွက်ကိုလိုအပ်ကြီးအခွင့်ရထားတယ်လို့လည်းဖော်ပြထားပါတယ်။စင်ခစားအတွက်လေးလာခြင်းအထိရရှိတဲ့အချက်လက်တွေအရမြန်မာနိုင်ငံမှာအင်တာနက်သုံးသူရေးတွေ့ဟာ2018ခုနှစ်ကတည်းကစရင်19ရာခိုင်နှုန်းရှိတဲ့လူသုံးသန်းပိုတိုးလာတယ်လို့လူ9ယောက်မှ2ယောက်လုံးအင်တာနက်သုံးစွမ်းနိုင်ပြီဖြစ်တဲ့အကြောင်းလည်းဖော်ပြထားပါတယ်။မိုဘိုင်းဖုန်းဆက်သွယ်ရေးကလည်း2018ကတည်းက900ခန့်လောက်တိုးလာပြီး56တန်းလောက်သုံးစွဲလာကြတာပါ။အင်တာနက်သုံးစွဲမှုတွေတိုးလာပေမဲ့လည်းအွန်လိုင်းမှာကန့်သက်ချက်တွေရှိနေစေဖြစ်တာကိုလည်းအစိုးရကဖော်ပြထားပါတယ်။အစိုးရကတရားကန့်သက်မှုတွေမရှိပေမဲ့လည်းထိလွယ်ရှလွယ်ကိစ္စမျိုးတွေမှာတော့ကိုယ့်ဘာသာစင်စာတိပြတ်မှုတွေရှိနေတယ်လို့လူမှုကွန်ရက်တွေကလည်းအွန်လိုင်းပေါ်ကအကြောင်းအရာတွေကိုဖယ်ရှားတာတွေပုံများလာတဲ့အကြောင်းလည်းဖော်ပြထားပါတယ်။
အမေရိကန်အနေနဲ့အာရှမှာစီးပွားရေးနဲ့ကုန်သွယ်ရေးအတွက်ယင်းနှိမ့်နှံမှုတွေကိုပုံမလုံဆောင်သွားမယ်လို့အမေရိကန်ကုသရေးဝန်ကြီးဝင်ကြီး Wilbur Ross ကပြောကြားလိုက်ပါတယ်။အာရှစီးပွားရေးစီမံကိန်းတွေကိုအထောက်အကူပေးသွားမယ်။အမေရိကန်ရဲ့ဒီအစီအစဉ်ကိုထိုင်းနိုင်ငံမကောက်မြို့မှာကျင်းပနေတဲ့စီးပွားရေးဆိုင်ရာဆွေးနွေးပွဲအတွင်းဝန်ကြီး Ross ကကြေညာခဲ့တာပါ။ဒီအစီအစဉ်ကတရုတ်ရဲ့ဒေါ်လာဘီလီယံပေါင်းများစွာကုန်ကျခံထားတဲ့ကမ္ဘာလမ်းစီမံကိန်းကိုရှင်းပြလာတဲ့သဘောလည်းဖြစ်ပါတယ်။ ထိုင်းနိုင်ငံဘန်ကောက်မြို့မှာတနင်္လာနေ့ကကျင်းပပြီးစီးခဲ့တဲ့ဒီဒေသတွင်းစီးပွားရေးဆွေးနွေးပွဲကိုကုတန်းရောင်းဝယ်ဝန်ကြီးဘော့ရော့စ်ဦးဆောင်တဲ့အဖွဲ့တက်ရောက်ခဲ့ရလဲဖြစ်ပါတယ်။ဝန်ကြီးရော့စ်အခုလိုကြေညာပြီးနောက်တရုတ်ကဒီနေ့အင်္ဂါနေ့မှာတော့ရှန်ဟိုင်းပြည်မှာကြီးကျယ်ခန်းထားတဲ့သွင်းကုန်ပြပွဲကြီးကိုကျင်းပပြီးတော့စီးပွားရေးမှာတရုတ်ရဲ့ဆရာထက်သန်မှုကိုပြသလိုက်သလိုတရုတ်ဈေးကွက်ကိုပုံမချဲ့ထွင်သွားဖို့ကိုလည်းတရုတ်သမ္မတရှီကျင်ဖင်ကကတိပြုပြောဆိုခဲ့ပါတယ်။ပြည်သူ့သမ္မတအမန်နျူအယ်မက်ခရွန်ကတော့ကမ္ဘာစီးပွားရေးဈေးကွက်ကိုရိုက်ခတ်နေတဲ့အမေရိကန်နဲ့တရုတ်ကြားကုန်သွယ်စစ်ပွဲကိုအဆုံးသတ်ဖို့တိုက်တွန်းပြောဆိုခဲ့ပါတယ်ခင်ဗျာ။
အာဖဂန်ဆူရနဲ့တာလီဘန်ကိုယ်စားလှယ်တရုတ်နိုင်ငံဘီဂျင်းမြို့တော်မှာတွေ့ဆုံမဲ့အစီအစဉ်တွေပြင်ဆင်မှုအာဖဂန်သမ္မတအရှရက်ကာနီနဲ့တရုတ်နိုင်ငံဂျာယီဝန်ကြီးဝမ်ယီတို့ဒီနေ့အာဖဂန်မှာတွေ့ဆုံကြပါတယ်။အာဖဂန်လူမျိုးတွေကြားတည်ထောင်ဆွေးနွေးမှုကိုပြီးခဲ့တဲ့လတဲ့ချင်းပါကိုစီစဉ်ခဲ့ရင်မဖြစ်ခဲ့တဲ့ရွှေဆိုင်တာပြီးရဲတည်လည်းမတက်မနိုင်ပဲဖြစ်နေကြပါပဲ။အခုလိုတွေ့ဆုံကြတာပါ။
ကျောသမားရှိချင်းမြဟာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နဲ့တနင်္လာနေ့ကရှန်ဟိုင်းမြို့မှာတွေ့ဆုံခဲ့ပြီးတော့အဲ့လိုတွေ့ဆုံတာဟာဆန္ဒပြပွဲနဲ့ပတ်သက်ပြီးဟောင်ကောင်အစိုးရရဲ့ကိုင်တွယ်ဖြည့်ရှင်းမှုအပေါ်မှာသူ့အနေနဲ့ယုံကြည်မှုရှိကြောင်းပြသလိုက်တာဖြစ်တယ်လို့ဟောင်ကောင်အစိုးရအကြီးအကဲတာဝန်ရှိသူတူကဒီကနေ့မှပြောကြားလိုက်ပါတယ်။သမားရှိအနေနဲ့ဟောင်ကောင်ဆန္ဒပြပွဲနဲ့ပတ်သက်ပြီးအုပ်ချုပ်ရေးမှူးလမ်းရဲ့ကိုင်တွယ်ဘုံကိုစိုးရိမ်မှုရှိလို့တွေ့ဆုံခဲ့တယ်လားဆိုတဲ့အပေါ်မှာတော့သမားရှိအနေနဲ့အဲ့လိုစိုးရိမ်လို့တွေ့ဆုံတာမဟုတ်ဘဲဟောင်ကောင်အုပ်ချုပ်ရေးမှူးနဲ့လက်ရှိဟောင်ကောင်အစိုးရရဲ့လှုပ်ဆောင်နေတာတွေပေါ်မှာတော်လေးကိုယုံကြည်မှုရှိတယ်ဆိုပြီးတော့ဟောင်ကောင်အစိုးရအဖွဲ့ရဲ့အတွင်းမှုချုပ်မက်သျူးချောင်းကပြောကြားလိုက်ပါတယ်ခင်ဗျာ
ကောင်လေးဦးနဲ့ကိုရန်နိုင်တို့ကကမ္ဘာသတင်းတွေကိုပြောပြပေးသွားတာပါကျေးဇူးတင်ပါတယ်ရှင်အခုသတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်ပေးသွားခြင်းပါတယ်ပြီးခဲ့တဲ့အောက်တိုဘာလကုန်ပိုင်းကရခိုင်ပြည်နယ်ရတိတောင်မြို့နယ်မေရွတ်မြစ်ကြောင်းမှာပြေးဆွဲနေတဲ့ရွှေနဒီရေရင်ပေါ်ကနေဖမ်းခေါ်သွားတဲ့သူတွေကတချို့ဒီကနေ့ပြန်လွတ်လာပါပြီ။ရခိုင်လက်နက်ကိုင်အေအေအဖွဲ့ကခေါ်ယူထိန်းသိမ်းထားတဲ့သူတွေကတချို့ကိုစစ်ဆေးမင်းမြန်းတာတွေပြုတ်လုပြီးတော့ဒီကနေ့မနေ့6နိုင်လောက်မှာပြန်လွတ်လိုက်တယ်လို့အေအေအဖွဲ့ရဲ့ပြန်ကြားရေးတာဝန်ခင်ခိုင်သူခါကပြောပါရည်။အေအဖွဲ့ကသူတို့ကိုဖမ်းဆီးထားစင်မှာကောင်းကောင်းမွန်ထားတယ်လို့ပြန်လွတ်လာသူတွေကပြောပါတယ်။တရင်ပြေဆောင်ကတော့ဆက်သွယ်မေးမြန်းထားတဲ့ကိုတက်နိုင်ဆက်ပြီးတော့ပြောပြပေးပါရှင်
။ရခိုင်လက်နက်ကိုင်အေအဖွဲ့ကရှင်တတီမြန်ရင်ပေါ်မှာပါလာတဲ့ခရီးသည်တွေကိုပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကဖမ်းဆီးခေါ်ဆောင်တော့ပြီး17ရက်ကြာမှပြန်လွတ်ပေးလိုက်တာပါ။ဖမ်းဆီးခံထားရသူတွေထဲကအရသား25ယောက်ကိုဒီကနေ့မနက်6နာရီလောက်မှပြန်လွတ်ပေးခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်သူခါကဗီဒီယိုကိုပြောပါတယ်။
လပ်ပေးတဲ့နေရာကတော့ဒီဘူးတီတောင်မြို့နယ်ဘူးတီတောင်မြို့နယ်မြေတောင်ရွာဟုံးကြီးကျောင်းမှာဒီမြေတောင်ကျွော်အုပ်ချုပ်ရေးမှူးရဲ့လက်ထက်ကတော့ကောင်းကောင်းမွန်မွန်ကျွန်တော်တို့ကပေးပြောင်းပေးအားပြီးတော့လပ်ပေးခဲ့တာဖြစ်တယ်ဒီလိုရှိရင်ခရီးကျဲအဖြစ်လည်းပဲဒီတယောက်ကိုငွေကြတဲ့15,000ကိုလည်းပဲပေးလိုက်တယ်ဒီလိုရှိရင်ဒီလိုလာတော့ပါလာတဲ့ဒီဖုန်းတွေတခြားပစ္စည်းတွေအားလုံးကိုလည်းတစ်ခုမှပြန်ပြန်ပြီးတော့ပေးလိုက်တယ်ဗျ
ဖမ်းဆီးခံနေရစဉ်အတွင်းသူတို့ကိုကောင်းကောင်းမွန်မွန်ထားပြီးစစ်ဆေးမေးမြန်းတာတွေပြုလုပ်ခဲ့တယ်လို့ဒီကနေ့ပြန်လည်လွှမ်းမြောက်လာသူရတိတော်မျိုးနေကကိုစော်ဝင်းဦးကပြောပါတယ်
။ဟုတ်ပေါ့ကျွန်တော်တို့ကတော့သူတို့ဖမ်းဆီးထားတာကတော့စစ်စောင်းတော့7ရက်ကိုနောက်သူတို့ကကျွန်တော်တို့ဗျူးဆိုင်ရကိုအဲမှာလေကျွန်တော်တို့သူတို့ကအဲတဲမှာလေဆိုလေသူတို့ကကျွန်တော်တို့ဗျူးဆိုင်ပေးတယ်နောက်ထပ်ကျွန်တော်တို့ကျွန်တော်တို့အစားအသောက်နဲ့ပတ်သက်ပြီးတော့လေဒီကကျွန်တော်တို့ဗီဒီယိုဆိုက်ပေးတယ်အကောင်လုံးအဆင်ပြေပါတယ်ကျွန်တော်တို့ဟုတ်ကျွန်တော်တို့စစ်စစ်နေတာတော့ကျွန်တော်တို့ထွေထွေတော့မဟုတ်ပါဘူးကျွန်တော်တို့မေရလေးပေါ့နော်မေရလေးပါသွားတော့လောက်တယ်ပေါ့နော်ဘူးဘူးတောင်ကိုအေးလောက်ပါပဲကျွန်တော်ရှေ့ရှေ့ပဲတော့ပြတော့မမေ့ပါဘူ
းအော်တိုဘာလ26ရက်နေ့ကရွှေနဒီမြန်ရင်ပေါ်ကလူတွေကိုစတင်ဖမ်းဆီးတော့ပြီးနိုင်ငံပိုင်းအကြမှာပဲတပ်မတော်ကလေကြောင်းကနေလိုက်လိုင်းတိုက်ခိုက်ခဲ့တဲ့အတွက်အဲအဖွဲ့ဝင်တချို့နဲ့ရှင်နဒီပေါ်ပါလာသူတို့အသက်ဆုံးရှုံးခဲ့ကြောင်းအဲအဖွဲ့ကနောက်တစ်နေ့အောက်တိုဘာလ28ရက်နေ့မှာတည်င်းထုတ်ပြန်ခဲ့ပါတယ်တပ်မတော်ကလိုက်လိုင်းပြစ်ခတ်စဉ်သူတို့ကြုံတွေ့ခဲ့ရတဲ့အခြေအနေကိုတော့အခုပြန်လည်လာသူတို့ကခုလိုပြောပါတယ်အခင်းဖြစ်တဲ့နေ့မှာပဲတပ်မတော်ကလေနဲ့လိုက်လိုင်းတိုက်ခိုက်နေစဉ်အတွင်းမှာထပ်ပြေးလက်မြောက်လာသူ15ဦးရှိတယ်လို့တပ်မတော်ဖက်ကပြောဆိုထားပါတယ်။အဲအဖွဲ့ကတော့အဲ့ဒီချိန်ကနှစ်ဖက်ပြန်လည်ပစ်ခတ်မှုတွေရှိခဲ့ပြီးရုံးသုံးကားဖြစ်နေတာကြောင့်ပြန်လာလာသူအရေတက်အတိအကျကိုမသိရဘူးလို့ဆိုပါတယ်။အခုပြန်လွှတ်လာတဲ့25ယောက်ထဲမှာရတိတောင်မျိုးနေက2ယောက်စစ်တွေမျိုးနေက1ယောက်နဲ့ကျန်တဲ့သူတွေအများစုဟာဘူးတီတောင်မျိုးနေကဖြစ်တယ်လို့သိရပါတယ်။လက်ရှိချိန်မှာပြန်လွှတ်လာတဲ့သူတွေကိုဘူးတီတောင်မျိုးနေနေခြားဆောင်သုံးပါခေါ်ယူပြီးဆက်လက်ဆစ်ဆင်းနေတယ်လို့ဘူးတီတောင်မျိုးနယ်မျိုးသားလှတော်ကိုယ်စားလှယ်ဥမောင်ကျော်ဆန်ကပြောပါတယ
်အဲဦးတို့ကဟိုကနေဦးတို့ကအဲ့ဒီဟိုအိုတီမာကနေကားနဲ့ခွာလာတယ်က 刚才夸了，你说牛年欧吹木来的，牛年欧吹一木用个用我喇嘛的嘛，你这不干的，牛年欧吹木用个的，这些是下去的时候，你下上中国夸了别的。如果木嘛也跌到嘛木碰到的路段，木呢不代表说真的看 PC 的系列和谁不嘛，但是真的看 PC 的，而且真的看 PC 的和讲讲这些密码和木和代表都说收了嘛，接下来系列上，如果真的看这些没货出来，说你下上中国夸了的，你嘛如果要先是真的，乌龙的都罗巴了的。
你看人家讲诶诶，不个平时他的都对贴个，老太真心的都对也对这个。အခုချိန်မှာပြောပြလို့မရသေးဘူးလို့အဲအဲပြန်ကြားရေးတာဝန်ခံခိုင်တူခါကပြောပါတယ
်အဲ့ဒီမှာဒီနောက်ကပြန်နေဒီဟိုကြပါတော့စစ်ထက်နဲ့ပတ်သက်တဲ့သူတွေပေါ့အဲ့ဒီသူတွေကိုတော့ဟိုကျွန်တော်တို့ကတော့ဒီဟိုဆက်ပြီးတော့ထိန်းသိမ်းထားအောင်မယ်ပြီးလို့ရှိရင်လည်းဒါသူတို့ကတော့ဟိုလူရဲ့တိကျတော့ကျွန်တော်တို့လုံးလုံးစီပြောလို့မရဘူးဒါတော့စစ်ထက်နဲ့ပတ်သက်တဲ့လုံခြုံရေးကိစ္စဖြစ်တဲ့အတွက်ကြောင့်လည်းလုံးလုံးစီတော့ဖုံးပြဖို့တော့မရှိသေးဘူးက
ြရခိုင်ပြည်နယ်အတွင်းမှာနှစ်ဖက်တိုက်ပွဲတွေလေးတင်းထန်လာတာနဲ့အများရတတာပြည်သူတွေကိုတတ်မတော်ကရောရခိုင်လက်နက်ကင်အဖွဲ့ဘက်ကပါဖန်စီစစ်ဆေးတာတွေရှိနေပါတယ်ခင်ဗျာ
VOA ရန်ကုန်ရုံးကကိုတက်နိုင်ပြောပြတော်ရာကျေးဇူးတင်ပါတယ်ဒီရခိုင်လက်နက်ကင်အဖွဲ့ကဖန်စီသွားတဲ့ထင်မှာပါသွားတဲ့အမျိုးသားလွတ်တော်ကိုစလေဥဝေတင်ကတော့ဒီပြန်လွတ်လာတဲ့သူတွေထဲမှာမပါပါဘူးဒါကြောင့်မလို့ဥဝေတင်ကိုပြန်လွတ်ပေးဖို့အတွက်ခွန်မီလူငယ်များအတင်းနဲ့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကတောင်းဆိုထားပါတယ်အိုးဝိတ်တဲဟာအေးဆွဆွဲထားသလိုခုမီးလူငယ်တွေကိုသွေးတော်လုံးစော်ပြီးတော့တက်မတော်တရင်ပေးလှုပ်ဆောင်တာမဟုတ်ဘူးလို့ခုမီးလူငယ်တွေကပြောပါတယ်။အေးတာဝန်ရှိသူတွေကတော့အိုးဝိတ်တင်းကိုစစ်ဆဲနေစေဖြစ်ပြီးတော့ကောင်းကောင်းမွန်မွန်ပဲထိန်းသိမ်းထားတယ်လို့ပြောပေမဲ့မိသားစုဝင်တွေကတော့အစိုးရနေကြတာပါ။ဒီကြောင့်အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့နိုင်ကွန်းအင်ဆက်ပြီးပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ချင်းမြင့်နဲ့ပလက်ဝါမြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝိတ်တင်အဖမ်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးပြန်လွှတ်ပေးဖို့ခုမီးလူငယ်များတင်းနဲ့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကနေသဘောထားကြေညာချက်ထုတ်ပြန်ထားတာပါ။ခုမီးလူငယ်များတင်းတွင်မှုကိုကျော်အောင်ကတော့အေးရခိုင်လက်နက်ကန်အဖွဲ့ကနေဖမ်းဆီးထားတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝိတ်တင်းကိုပြန်လွှတ်ပေးဖို့တောင်းဆိုတယ်လို့ပြောပါတယ
်။ကျွန်တော်တို့ပလက်ဝါမြို့နယ်အတွင်းမှာဒီကီတူတွေရွေးချယ်ဆွေးနွေးတဲ့ဒီအမျိုးသားလွှတ်တော်ကိုယ်စားလှယ်လေးဖြစ်တဲ့ပြီးတော့အချင်းတစ်ခါတုန်းကဒီကျွန်တော်တို့ပလက်ဝါမြို့နယ်ခုမီးလူငယ်များအတွင်းမှာသူကဒီအတွင်းရမှုတာဝန်နဲ့လေးနှစ်ငါးနှစ်လောက်တာဝန်ယူပြီးတော့ဒီလူမျိုးလေးလုံးငန်းတွေပြီးတော့လူငယ်ရဲ့အရေးအရာတွေကိုသူကပါဝင်ပေးတဲ့ပုဂ္ဂိုလ်ဒီလေဖြစ်တယ်အဲ့လိုမျိုးမတိမတ်သေးနဲ့ကျွန်တော်တို့ဒီအဖန်ခံရတဲ့အချိန်မှာဒီတတော်များများလူငယ်တွေကစိတ်မကောင်းဖြစ်တယ်ဒီလိုမျိုးဖြစ်စဉ်လေးတော့မဖြစ်သင့်ဘူးလို့ပဲကျွန်တော်တို့ကခံယူတယ်ဒီအမျိုးသားလွတ်တော်ကိုယ်စားလှယ်ကိုလည်းအញ្ញဆုံးချစ်ချစ်မွတ်မွတ်နဲ့လွတ်ပြီးခဲ့ခြင်းပဲ
ပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့တုန်းကဥဝိတ်တင်းပါဝင်ကလတန်ဖို့ပြည့်ရေးစီမံကိန်းဝန်ထမ်းအိန္ဒိယမျိုးသား5ဦးစက္ကပြန2ဦးနဲ့ဆက်နေသမား2ဦးစုစုပေါင်း10ဦးတို့ချင်းမြင့်နယ်ပလက်ဝလမ်းပိုင်းကြီးစုရွာကနေကြောက်တော်မြို့ကိုကလတန်မြစ်ကြောင်းတိုင်းဆက်လေနဲ့လာလမ်းကူးလက်မှာအေဖွဲ့ကဖမ်းဆီးခြင်းခံရတာပါဒီဖမ်းဆီးမှုမှာအိန္ဒိယနိုင်ငံသားသူအမောဖောက်စုံမသွားပြီးတော့ဥဝိတ်တင်းကလွှဲပြီးရန်ရှိတဲ့လူတွေကိုအေဘက်ကမနေ့ကပြန်လွတ်ပေးခဲ့ပါတယ်ဥဝိတ်တင်းကတော့အေးအေးတွေလှုပ်ရှားနေတဲ့ပလက်ဝါမြို့နယ်တွင်တပ်မတော်ကိုတရင်ပေးမှုခုမီးလူငယ်တွေကိုသွေးသွေးလှုပ်ဆော်ပြီးရခိုင်နဲ့ခုမီးကြားသွေးခွဲမှုစတဲ့ပြစ်ချက်တွေနဲ့ဖမ်းဆီးထိန်းသိမ်းတာကြောင့်အေးပြောခွင့်ရခိုင်တုကက VOA ကိုပြောဆိုခဲ့ပါတယ်။အေးဘက်ကဆွတ်ဆွဲတယ်လို့ဥဝိတ်တင်းဟာခုမီးလူငယ်တွေကိုသွေးသွေးပြီးတပ်မတော်တရင်ပေးတာမဟုတ်ဘူးလို့ခုမီးလူငယ်များတင်းသွင်းမှုကိုကျော်အောင်ကဆက်ပြောပါတယ
်။ဥဝိတ်တင်းကချိုးဝှက်ပြီးတော့ဒီမြမတပ်မတော်နဲ့ပူးပေါင်းဖို့ဒီတရင်တွေရနိုင်ကိုဆိုပြီးတော့ဒီရင်းနှီးပြီးတော့ပြောဆိုမှုတွေရှိတယ်ကျွန်တော်တို့ရဲ့အဓိကရည်ရည်ချက်ကတော့အမျိုးသားလွတ်တော်ကိုယ်စားလှယ်ကတော့သူအမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်ပြီးနောက်ပိုင်းမှာခမီးလူငယ်များအတင်းအပေါ်မှာလည်းသူရဲ့ဒီဩဇာအာဏာလွှမ်းမိုးမှုကလည်းတစုံတရာမရှိသလိုဒီကျွန်တော်တို့လူငယ်ရဲ့မူဝါဒလူငယ်ရဲ့ဖွင့်ပြပုံနဲ့ကျွန်တော်တို့ကတွားနေတဲ့အခါမှာလုံးမဒီနိုင်ငံရေးတော်လကောင်ဒီအမျိုးသားရေးနဲ့တော်လကောင်ကျွန်တော်တို့ကပါဝင်ဆက်နွယ်မှုမရှိဘူ
းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝိတ်တင်းအဖမ်းခံရတဲ့အတွက်စိုးရိမ်ပူပန်နေကြောင်းဇနီးဖြစ်သူတော်ခင်ဤစင်ကပြောပါတယ်
ဒီတက္ကသိုလ်ကတော့ခံစားနေရတာပေါ့နော်ဒီချက်ပေါ်ပြီးဘယ်လိုတည်နေဖြစ်မလဲသိနေလို့ရှိတာပေါ့ခုပေါ်တော့သူ့ကိုဆက်ဆဲပြောဆိုနေတဲ့ဟိုစကားတွေဟာမဟုတ်မှန်ဆက်ဆဲတာပါအဟုတ်မှမဟုတ်ပါဘူးအဲ့လိုပြောချင်တာလေ
ไอ้ใครเล่นได้กันพวกเปลี่ยนคุยอยากใครตุ๊กข้ากันหรออุ้ยเด้งกูก้ามมือสั่นเทนิงทับีเสสเสนิเซลุเปลี่ยวว่าเนี่ยอุ้ยเด้งกูรอจันโอรุกันนี่กี่รอดีนักท่าดีเสสเสียเลยดูสิ่งที่เราจะจำมองดูโอซาบีเราเทนิงทาร่าจ้ะที่นี่ก็ได้เสสเสียบีเดียขามาเบอเอริเปิดตาเสียบีจ้ะดูกูรอดูกงได้ขามเนี่ยจันโอรุกันก้ามมือมาเบเทนิงทาร่าคิดเอง
ตำรวจในนี้ก็รู้ว่าเด็กเป็นอะไรลุงยังยืดตัวจูบันสังเกตเลยทุลุที่สิ่งนี้จะได้ไหวไหมตำรวจสิจังงานในมีสูงมือเนี่ยลงจุยลงงานในสังเกตในจังตระหนักทุกอย่างท่าว่าเลยเช่นมีเนี่ยเป็นเรื่องวิวเนี่ยมาเอเยขายเล่นในการพูดเนี่ยมีมาเสียตัวสี่ยี่เต็มมาหมู่พี่บอกให้บีติดตั้งอยู่อาศัยสิบวันจะช่วยเสกุขันยาทุลุเอพวกเชี่ยจ้าลามากุเลยคุ้มมีมือเนี่ยสูดเดียวอันนี้จะพูดว่าอุกตาพูดถึงนุกากรอคุ้มมีลุงมือมีร้านรถดอกกุศลเลยอุ้ ကျွန်တော်တို့အမေနဲ့အန်တာတဲ့အဖွဲ့ရှိတာအကြောင်းပြချက်တော့ရှိမှာပေါ့လေသူတော်သမီးသားလုံးအမေနဲ့ချင်းတဲ့တက္ကံကြမှာလေဟိုလူမျိုးချင်းပြိပခအများကျင်တွဲမှုများဖြစ်ပေါ်လာမလားဖြစ်နိုင်လေဒါကောင်းတဲ့အရာမဟုတ်ဘူးဒီလိုပဲကျွန်တော်တို့ယူစင်းစင်းနေနေပါတယ်တိရခိုင်ပြည်သူတွေရဲ့လုံခြုံရေးကိုအလေးထားပြီးမလိုလားအပ်တဲ့လူမျိုးရေးပဋိပက္ခမဖြစ်စေရေးကိုအလေးထားပြီးတော့ဖန်ဆီးထားတဲ့အ ဒီကနေ့မှာကျွန်တော်တို့ကမြို့သားစုတော်ကူဆယ်လက်ဦးဝေးတင်းဟာတင်ညနေပိုင်းမှာပြန်လည်လွှမ်းမြောက်လာပြီလို့သတင်းတွေပေါ်ထွက်နေပြီမဲ့မိသားစုဝင်တွေကအတီးပြုနိုင်ခြင်းမရှိသေးပါဘူးခင်ဗျာ
ကိုနိုင်ကိုရင်တင်ပြပို့တာပါကျေးဇူးတင်ပါတယ်ဗီအိုအေအမေရိကန်တန်ကနေနိုဝင်ဘာ9ရက်အင်္ဂါညနေခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်အခုနောက်ထပ်သတင်းဆောင်မှာတပုတ်ကိုတင်ဆက်ပေးပါမယ်လာမယ့်2020ရွေးကောက်ပွဲအကြိုကာလမှာဒီဝင်ပြိုင်မဲ့နိုင်ငံရေးပါတီတွေပေါ်မှာလူလူရဲ့သဘောထားဘယ်လိုရှိပါလဲဆိုတာကြည့်ကြရအောင်ပါ လာမယ့်2020ရွေးကောက်ပွဲအကြိုကာလမှာနိုင်ငံရေးပါတီတွေပေါ်မှာပြည်သူလူထုရဲ့စိတ်ဝင်စားမှုယုံကြည်မှုကနှစ်ထောင်ဆန်ကရွေးကောက်ပွဲကထက်နည်းပြီးတော့ဒါဟာလွတ်တော်ကိုယ်စားလှယ်ရဲ့စွမ်းဆောင်ရေးပေါ်မှာလူထုရဲ့ယုံကြည်မှုကျလာတာဖြစ်တယ်လို့မျှော်လင့်ချက်တွေအတွင်းဖြစ်လာသေးတာစီးပွားရေးချက်တဲမှုကနေပြီးတော့ယုံမထွက်နိုင်သေးတာကြောင့်ဖြစ်တယ်လို့နိုင်ငံရေးလေးလာသူတွေကဆိုပါတယ်အပြည့်စ
Lu Yi Sing Kao Yai Lone B, Majagin Yukawa Yago Tobian Tina Dome Lu Piovare, Tabi met Pidu Lugaro, Nangai Padi Yune, Yukawa Boma, Simon Zamu Jone Yejao, Nangai Lila Dune, Yukawa Bo Niga Santi Durika Piovare. Base Locore, Shika Wesaya, Pidu Loshamu Puegaro, Nangan Damiae, Nangae, Miomaja Sue, Sedan to Kugu, Nanansago, Malati and Nigani, Tongani T, Dine Pine, Riga, Munebong, Neadonse Joma, Tavianate, Kauke Bade, Nangae Padi Yuebo, Luduye, Tavoda Gule, Mimiangebi, Leshi Anaya, Anedi Suya Boma, Ludu Yongi Mushini Dea Subime, Anedi Lamo Mushie, Sudone, Suya Padi Boma, Luduye Yongi Muga, Jasene Yellow. Eddie Sidanga, Topia Tavade. Laru Sidamu, Narasa Chogale, Gau a Kulu, Nashengea, Pijan, Piz, Apoye, Musang Dreda, Sanye, Josua Minga, Fuyu, Yugu, Piovade.
General Digam, we are young and a party diploma. Yunjimu, blocked that kind of the city as well, General, ski big hand over. Big hand or Yala, Yalaku, General Narasa Chadua, Laru, Nikumu, bigger in the Kushita, Kama, Dinaga, Puyoma, Java, Dria, I don't know, General Mabir.
Base a poiga, not only say you got way to a Jodian sit down to Kugu, Gau Bo Shibi, Dru Nine, you got way commissioner, you got way Tamaya, Tobian Gina Jago, Sansaini Yellow, Suvade. Dainty da Gima, Leshi Anaya, Muda, Democracy, Pojo, Energy Oboma, Lulu Sewan Zamuga, Miani de Bime, Dainda Miazu Shine, Binary Maro, Ludo, Suyane, Badi Oboma, Shonji Mucha Sene Bade. Dagale Bidu Luluye Saoni Echadegu, Mapi Shinai Bia Chaga, the Ku Bawin Pile Melo, Nangae Lila do Dada Shamudinga, Donda Bade.
Bidu Lulu, Amyazuha, no Nangae Badi Oboma Sewan Lamu, Natosana, Matanga de Jasena de Sularo, Atika Apin, Bidu Luluye, Saoni, Jadelara. Now, Soyan and Ludori, Sansongi, Aboma, no Bidu Lulu Amyazuha, say Daimajara, no Turu, no Mange, no Manjeti.
Base မြန်မာနိုင်ငံရဲ့နိုင်ငံရေးအကူအပြောင်းစတင်တဲ့အချိန်မှာရှိခဲ့တဲ့ပြည်သူလူထုရဲ့မျှော်လင့်ချက်ကိုလက်ရှိအချိန်ထိမရောက်နိုင်သေးတာကလည်းလူထုရဲ့နိုင်ငံရေးစိတ်ဝင်စားမှုကိုကြောက်ကြစေတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့နိုင်ငံရေးလေးလာသူဦးတင်မောင်တန်းကပြောပါတယ်
အဲ့မြန်မာပြည်တော်သူကပထမဆုံးအကူပြောင်းတဲ့သူစိတ်ဝင်သွားတယ်ခေါ့နော်ဟိုမြန်မာနိုင်ငံအနေနဲ့ဆိုလို့ရှိရင်တော့အဲ့ဒီလိုအကူပြောင်းမျိုးဖြစ်မလားဆိုပြီးတော့ပထမဆုံးစိတ်ဝင်သွားတယ်အတက်တရဖြစ်ကြတယ်နောက်တော့အဲ့လိုအကူပြောင်းကတကယ်ကိုမျောလင့်တယ်လို့မဖြစ်ဘူးပေါ့လေအဲ့တော့ပထမဆုံးကတော့သူကလိုင်းကြီးလိုတက်လာတာပေါ့ပြီးရင်ပြန်ပြီးတော့အကူပြောင်းနေမှာအဲ့လိုပဲပြန်ကျတာတယ်အဲ့တော့မြန်မာနိုင်ငံအကူပြောင်းစိတ်ကိုမဝင်လေဘူးအခွင့်မရှိသေးတာပေါ့နော်ကြပြီးတော့လူတွေကစိတ်ဝင်စားမှုပြန်မြင်နေသွားတာပေါ့နော်နိုင်ငံရေးပေါ်မှာ
လက်ရှိမှာမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီပေါင်းက96ခုရှိပြီးရွေးကောက်ပွဲလုံးမရက်ကိုမကြေညာသေးပေမဲ့အစိုးရတက်တန်း9နှစ်ပြည့်ရဲ့အချိန်အတိအကျမှာစတင်နိုင်လိမ့်မယ်လို့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတို့က VOA ကိုပြောပါတယ်လာမယ့်2020ရွေးကောက်ပွဲမတိုင်ခင်လွှတ်တော်ကိုယ်စားလှယ်လောင်းတွေရွေးချယ်ရတဲ့နေရာမှာပြည်သူလူထုရဲ့သဘောထားနဲ့ပါဝင်မှုကိုပါတီရွေးအနေနဲ့ဘလို့ဆွဲဆောင်နိုင်မလဲဆိုတဲ့အပေါ်မှာမူတည်ပြီးရလဒ်တွေကွဲပြားသွားလိမ့်မယ်လို့နိုင်ငံရေးလေးလာသူတွေကပြောပါတယ
်။ဘာရှိမှာလဲ။မြမယူရဟစ်တဲ့ကြံကာလမှာတန်ကြက်နဲ့ဝေပန်ပြီးလို့ဖန်းခါတဲ့ဒီဒေါင်းလိုမျိုးဆက်တန်ကြက်အဖွဲ့သားတွေထောင်ချခံရတာဟာလွတ်လပ်စွာပြောဆိုဝေပန်ခွင့်ဆိုတဲ့အခြေခံအကြဆုံးဒီမိုစီခွင့်ရေးဆုံးရှုံးမှုဖြစ်တယ်လို့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေကထောက်ပြနေပါတယ်။ဒီမတိုင်ခင်ကလည်းဒီအစိုးရကိုဖြစ်စီစစ်တပ်ကိုဖြစ်စီဝေဖန်မိလို့တကြွသူတော်များများဖန်ခံကြတရားစွဲခံကြရပါတယ်လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီအခြေခံတရက်ကိုအာမခံချက်မပေးနိုင်တဲ့အခြေအနေဘာကြောင့်ပါလဲလာမယ့်အင်ကာနီညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်ကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားနိုင်ပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bemis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်ကြမယ်တော်ရှင်တို့ကိုကျေးဇူးပါခင
်ဗျ။အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ရှင်။ကျမတို့ VOE American တန်ကနေပြီးတော့နောက်ထပ်2နာရီမှာထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 25နဲ့32လိုင်းလမ်းမီတာ190တို့ကနေပြီးတော့ဖန်ယူနာဆင်နိုင်ပါတယ်ရှင်။အခုကြံနေတဲ့အချိန်ပိုင်းတွင်မှာကမ္ဘာတရင်အချင်းချုပ်ကိုတစ်လှည့်ပြောပြပေးပါအောင်ကိုအောင်လွင်ဦးရေ
။ကျန်းဖက်ဝါရကိုစိုးရီကိုရင်ကအားပေးနေတဲ့နေပတ်သက်လို့အမေရိကန်ရဲ့နှစ်ပတ်လည်အစည်းအဝေးဆာမှာမြက်ကူရီးယားကိုထည့်သွင်းပေါ်ပြတာဆွေးနွေးမှုတွေကိုကန့်သက်ရရောက်တဲ့အမေရိကန်ရဲ့ရန်လိုတဲ့မူဝါဒအဖြစ်မြက်ကူရီးယားကဒီနေ့ပဲတုံ့ပြန်လိုက်ပါတယ်။2018ခုနှစ်အတွင်းကမ္ဘာတစ်ဝိုင်းချန်ပီယံဝါရဆိုင်ရာအစည်းအဝေးဆာကိုတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြီးခဲ့တဲ့တောက်ချန်နေ့မှာပဲထုတ်ပြန်ခဲ့တာပါ။အမေရိကန်ပြည်သူ့မှာအရေးကြီးတဲ့ရွေးကောက်ပွဲသုံးခုကိုဒီကနေ့ချင်းပသွားလို့ရှိပြီးတမန်တော်နဲ့ထရန့်ကလည်း Republican Party ကိုစားပြုဝင်ပြိုင်မဲ့ကိုယ်စားလှောင်းနေဘက်ကနေမဲဆွယ်စည်းရုံးနေပါတယ်။ Kentucky, Mississippi နဲ့ Virginia ပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေကိုဒီနေ့ချင်းပမှာဖြစ်ပြီးတမန်ထရန့်ကတော့ Kentucky ပြည်နယ်ကလက်ရှိ Republican အုပ်ချုပ်ရေးမှူး Matt Bevin အတွက်ရွေးကောက်ပွဲမတိုင်ခင်မနေ့ကမဲဆွယ်ပေးခဲ့တာပါ။ဒီရန်နျူကလ িয়ার ဆိုင်ရာ2015နိုင်ငံတကာစာချုပ်ပါသဘောတူညီချက်တွေကိုမလိုက်နာတော့တဲ့နောက်ဆုံးလုပ်ရတဲ့ခုအနေနဲ့ Foreign Nuclear ဆိုင်ရာကဘိုးခွာဆက်တွေနဲ့တန်းဝေတွေဖြစ်သွင်းတော့မယ့်အကြောင်း UN ကဒီကနေ့ပဲကြေညာလိုက်ပါတယ်။ဘိုးခွာဆက်1044ခုကို UN တန်းဝေတွေမနှက်ဖန်ကစပြီးဖြစ်သွင်းမယ့်အကြောင်းသမ္မတဟာဆန်ရူဂါနီကပြောဆိုလိုက်တာပါ။မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်အစဉ်တန်းဆက်လက်နှိမ့်ချနေစေဖြစ်တဲ့ကြောင်းအမေရိကန်ခြေဆိုင် Freedom of Speech ရဲ့စီရင်ခံစာချက်ကဖော်ပြလိုက်ပါတယ်။ချက်လက်တွေရရှိဖို့ခက်ခဲတာ၊ကန့်သတ်တာ၊ online သုံးသူတွေရဲ့အခွင့်အရေးတွေကိုချိုးဖောက်တာတွေကြောင့်အင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံဖြစ်နေလဲသတ်မှတ်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ဇွန်လကနေဒီနှစ်မေလအတွင်းလေးလာတွေ့ရှိချက်တွေရ online မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ကန့်သတ်ခံရတယ်ဆိုပြီးဖော်ပြထားတာပါ။
ကမ္ဘာတရင်ချင်းချုပ်ကိုကိုအောင်လွင်ဦးပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Dexter ဖြစ်ပါရဲ့။ VOE American တန်ညနေတဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ည၊လိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးကြတာဖြစ်ပါရဲ့။ VOE ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Thank you.